ကချင်တိုင်းဒါလက်နက်ကန် KIA ထိန်းချုပ်နယ်မြေဖြစ်တဲ့လိုင်ဇာမျိုးကမုံလိုင်းခန်းစခန်းကိုစစ်ကောင်စီကစက်တင်ဘာ28ကြာသပတေးနေ့မနက်10နာရီလောက်ကစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာမှာရခိုင်တိုင်းဒါလက်နက်ကန် AA ဖွဲ့ကဗိုလ်ကြီးတယောက်ထိ송ခဲ့ပါတယ် KIA နဲ့ AA အဖွဲ့တို့ဟာ CIA ရဲ့မဟာမိတ်တွေဖြစ်တာမို့ AA ကအဲ့ဒီမှာတက်စကန်ချတာဖြစ်ပါတယ် AA တက်စကန်ရှိတဲ့နေရာကိုစစ်ကောင်စီရဲ့တိုက်ခိုက်မှုအတွင်ဗိုလ်ကြီးတူထိ송ခဲ့တဲ့အပြင်ရဲဘော်တချို့တရားရခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရခိုင်သူခါက VOA မြန်မာပိုင်းကိုပြောပါတယ
်မနက်စင်နာရီလောက်မှာဒီစစ်ကောင်စီတပ်တွေအခြေပြုထားတဲ့ဒီခါယာဘုံပေါ့နော်ဒီခါယာတောင်ကျိုးကနေပြီးတော့မှဒီသူတို့လက်နေကြီးနဲ့လှမ်းပြီးတော့ပစ်တာပေါ့နော်120မမနဲ့ပစ်တာဆိုတော့အဲ့ဒီမှာဒီလိုင်ဇာ area ထဲမှာရှိတဲ့နော်ကျွန်တော်တို့ရခိုင်တပ်တပ်ဆွေးထားတဲ့ဒီမုံလိုင်းခန်းစခန်းမှာလက်နေကြီးကြားရောက်ပေါက်ကွေတာရှိတယ်ဆိုတော့အဲ့ဒီဖြစ်စဉ်မှာကျွန်တော်တို့ဒီရခိုင်တပ်တို့ဘက်ကဗိုလ်ကြီးတူအပါဝင်ပေါ့နော်ရဲဘော်တချို့တန်ရရတာရှိတယ်ဆိုတော့ဒီတန်ရပြင်းထန်တဲ့ဗိုလ်ကြီးကတော့ရဲဘော်စေကူတမှုခံယူရင်းနဲ့ညနေ4နာရီလောက်မှဟိုကြာဆုံးသွားတာရှိတယ်ဗျ
2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း AA နဲ့စစ်ကောင်စီတပ်တွေကြားနားလည်မှုနဲ့အပြစ်ခက်ရစဲထားတဲ့အတွက်ရခိုင်ပြည်နယ်ထဲမှာတော့နှစ်ဖက်အပြန်အလှန်တိုက်ပွဲတွေညင်နေပါတယ်ဒါပေမဲ့စစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့ KIA ဒေသထဲမှာအခုလို AA စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်2022ခုနှစ်ဇူလိုင်လအစောပိုင်းကလည်းကရင်တိုင်းရင်းသားလက်နက်ကင် KNLA ထိန်းချုပ်ဒေသထဲမှာရှိတဲ့ AA တက်စကန်တစ်ခုကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့် AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့မှုပါတယ်အခုလည်း KIA ထိန်းချုပ်နယ်မြေတဲက AA အခြေစိုက်စခန်းကိုစစ်တပ်ကရေရဲကျဲရှိရှိတိုက်ခိုက်ခဲ့တာလို့ AA ပြောခွင့်ရခိုင်သူကကမြင်ပါတယ
်ဟုတ်ဒီဟာကတော့တို့ဒီလက်နက်ကြီးနဲ့ပစ်တယ်ဆိုတာကတော့ဒါရေရဲချဲရှိရှိနဲ့ပစ်တာပေါ့ဗျာဟိုလက်နက်ကြီးပစ်တယ်ဆိုတာကတော့ဒီဥစ္စာပေါ့နော်တို့တေတေချာချာပြစ်မရွေးချယ်ပြီးမှဟိုပြစ်တဲ့ကိစ္စ။ဩဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့စေယုံရှုပ်အနေနဲ့လိုအပ်သလိုကျွန်တော်တို့ဒီဆုံးဖြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဟိုဘလို့လှုပ်ဆောင်မလဲဆိုတဲ့ကိစ္စကတော့ကျွန်တော်စီကိုတော့ဘာမှဟိုညွန်ကြားချက်ပေးလာတာတော့မရှိသေးဘူးလေ။
အေးဖွဲ့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကိုလက်နက်ကင်တိုက်ခတ်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုလေ့ကျင့်ပေးတာတွေဝင်ကူတိုက်ပေးတာတွေလည်းရှိတယ်လို့ရခိုင်လက်နက်ကင်တပ်ဖွဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေးရှိပါတယ်ရခိုင်ပြည်နယ်မှာလည်းအခုတလောအတွင်းစစ်တပ်ကစီးရေးလေ့ကျင့်တာတွေလက်နက်ကြီးပစ်လေ့ကျင့်တာတွေရှိနေတယ်လို့စစ်စေးရေးဂိတ်တွေတိုးမြင့်ချထားတာတွေရှိနေတာကြောင့်နှစ်ဖက်စစ်ရေးတင်းမာနေတဲ့အနေအထားမှာရှိနေတယ်လို့လည်းအေးဖွဲ့ပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ